ကိုဗစ် -19 ကာယောဂါနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာဖြစ်နေတဲ့ပြည်ပခါကကုလသမဂ္ဂလုံခြုံရေးကောင်စီမှရှိတဲ့ဥရောပနိုင်ငံတွေကြားသဘောထားတွေကွဲစီခဲ့ပါတယ်။အခုလိုကာယောဂါဖြစ်နေစဉ်အတွင်းပြည်ပခါတွေဖြစ်နေတဲ့ဒေသတွေမှာအပြစ်ရစဲရေးနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှရှိတဲ့ဥရောပနိုင်ငံတွေကြားသဘောထားတွေကွဲခဲ့ကြတာပါ။ကမ္ဘာတစ်ပတ်ကိုဗစ် -19 ကာယောဂါနဲ့ရင်ဆိုင်ရုန်းကန်နေရတာကြောင့်အာဖဂန်နဲ့ယေမန်လိုနိုင်ငံတွေမှာတိုက်ခိုက်မှုတွေရဆိုင်ဖို့တိုက်တွန်းထားတဲ့ဆုံးဖြတ်ချက်တစ်ရက်ကိုလုံခြုံရေးကောင်စီမှချမှတ်နိုင်ဖို့အတွက်အမေရိကန်နဲ့တရုတ်နိုင်ငံကြားမှအပေးယူညှိနှိုင်းမှုတွေလုပ်ဖို့ပြင်သစ်ကလွန်ခဲ့တဲ့နှစ်လအတွင်းမှာချိုးပန်းနေခဲ့တာပါ။ပြင်သစ်ကဒူနီရှားနိုင်ငံနဲ့ပေါင်းပြီးတော့ဆုံးဖြတ်ချက်မူကြမ်းတရက်ကိုရေးဆွဲဖို့ကြိုးပမ်းနေချိန်မှာပဲတစ်ဖက်မှာတော့ဂျမနီကလည်းအက်စတိုးနီးယားနိုင်ငံနဲ့ပေါင်းပြီးတော့နောက်ထပ်ဆုံးဖြတ်ချက်မူကြမ်းတစ်ခုကိုရေးဆွဲပြီးအဲဒီထဲမှာအမေရိကန်အစိုးရကိုပြေးပြေးချောင်းဆွေးနွေးဖို့ပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းဥပဒေချုပ်အန်တိုနီယိုဂူတာရက်စ်ဦးဆောင်ပြီးတော့ကမ္ဘာတစ်ပတ်ကပဋိပက္ခဖြစ်နေတဲ့နေရာတွေမှာအပြစ်ရပြီးငြိမ်းချမ်းရေးဖော်ဆောင်ဖို့ပြောနေပေမဲ့လည်းအာဖဂန်၊လီဘီးယားနဲ့ယေမန်နိုင်ငံတွေမှာဗိုင်းရပ်စ်ကူးစက်မှုတွေရှိနေတဲ့ကြားမှာပဲအကြမ်းဖက်မှုတွေလက်နက်ကင်ပဋိပက္ခတွေဆက်ပြီးတော့ဖြစ်နေတာပါခင်ဗျာ။